မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့နှစ်သစ်မှာထပ်မံတွေ့ဆုံမှုမျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကတော့2018ခုနှစ်ထဲအမေရိကန်နဲ့စိတ်ဆင်နာကောင်းကောင်းဆက်ဆံမှုမျိုးတွေနှစ်သစ်မှာဖြစ်ချင်မှာဖြစ်တော့မယ်ကြောင်းနှစ်သစ်ကူမိန်ကုန်းမှာပြောဆိုထားတာပါ။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေဆက်ရှိနေမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုပုံစံတစ်မျိုးနဲ့ချင်းကပ်ကောင်းချင်းကပ်ရမယ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်ပြီးနောက်မနေ့တုန်းကပဲသမ္မတထရန့်ကနောက်တစ်ချိန်တွေ့ဆုံမယ့်အပေါ်အကောင်းမြင်သဘောထားကို Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတနဲ့အချိန်မီတွေ့ဆုံဆွေးနွေးဖို့အသင့်ရှိနေတယ်လို့နိုင်ငံတကာတိုင်းဝန်ကကြိုဆိုမဲ့ရလမျိုးတွေထွက်ပေါ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုထားတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှိသီးခံနိုင်စွမ်းပေါ်အတွက်မှားပြီးဖိအားတွေပေးလာခဲ့မယ်။ကမ္ဘာလည်းမှာပေးထားတဲ့ခရီးတွေကိုမတီးပဲပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့ကြိုးပမ်းလာမယ်ဆိုရင်တော့အချုပ်အခြာအာဏာကိုကောက်ွယ်ဖို့နဲ့ကိုရီးယားကျွန်းဆွယ်မှာငြင်းငြဲရရှိဖို့တခြားနီးလန်းရှာဖို့ကလွယ်လို့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ဆောင်ကပြောဆိုထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုထုတ်လုပ်တာစမ်းသပ်တာတွေဒါမှမဟုတ်ရင်လည်းအသုံးပြုတာဖျက်ချီတာတွေဆက်လုပ်သွားဖို့မရှိတဲ့အကြောင်းလဲမနေ့တုန်းကလက်ထက်ကူမိန်ကောမှာကင်ဂျွန်ကပြောဆိုထားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံခဲ့ပြီးနောက်ပိုင်းကစလို့နှစ်ဖက်ကြားဆက်ဆံညှိနှိုင်းမှုတွေမှာတိုးတက်မှုမရဘဲရပ်တန့်နေတာလည်းဖြစ်ပါတယ်။